တော်ရရှိမှာခင်ဗျာမြန်မာစစ်စိုးကလုပ်မဲ့ရွေးကောက်ပွဲဟာဒီမိုကရေစီလမ်းကြောင်းနဲ့တွေ့ဖီဆန့်ကျင်နေတယ်ဆိုပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးပေါ်ဆွေးနွေးဖို့အမေရိကန်ဗြိတိန်စတဲ့နိုင်ငံတွေကတောင်းဆိုနေကြပြီဖြစ်ပါတယ်ဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်နဲ့တကွာအတိုက်ခံနိုင်ငံရေးအကျဉ်းသားတွေကိုပါဝင်ခွင့်မရအောင်ပြတ်ထန်းထားတဲ့ရွေးကောက်ပွဲဥပဒေဟာနိုင်ငံတကာကတောင်းဆိုထားတဲ့အားလုံးပါဝင်ခွင့်ဆိုတဲ့အချက်ကိုလုံးဝလစ်လျူရှုရာရောက်သွားခဲ့တဲ့အတွက်နိုင်ငံတကာရဲ့ဆန့်ကျင်မှုတွေကျဲကျဲလောင်လောင်ပေါ်ထွက်လာခဲ့ပါတယ်။စေစုဝရဲ့ရွေးကောက်ပွဲဥပဒေတွေထွက်ရှိပြီးသမ္မတအိုဘားမားရဲ့မြန်မာနိုင်ငံအပေါ်အပြုသဘောဆက်ဆံရေးမူဝါဒတည်ဟာအောင်မြင်မှုမရှိဘူးလို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးခတ်ကမ်ဘဲကထုတ်ဖော်ပြောဆိုလိုက်ပြီးမရှိမနှောင်းမှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ္စတာကင်ဒါနာကမြန်မာစစ်စိုးရရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဟာနိုင်ငံတကာကပြတ်ထန်းထားတဲ့ဆီယာဇွတ်မှုလူသားတွေအပေါ်ကျူးလွန်တဲ့ယာဇွတ်မှုဥပဒေတွေနဲ့ညှိစွန်းမှုရှိနေတဲ့အတွက်စုံစမ်းစစ်ဆေးဖို့အစုပြုချက်ထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးအမေရိကန်အစိုးရနဲ့မြန်မာစစ်စိုးရတို့ကြားဆက်ဆံရေးအခြေအနေတွေဟာအထူးတင်းမာတဲ့အနေအထားကိုရောက်ရှိသွားပြီလို့လေ့လာသူတွေကပြောပါတယ်။ဝါရှင်တန်မြို့တော်မှာအမေရိကန်အစိုးရယာရှိတွေနဲ့အနီးကပ်လက်တွဲပြီးမြန်မာဒီမိုကရေစီရဲ့အတွက်နှစ်ပေါင်းများစွာဆောင်ရွက်နေသူမိုက်ကယ်မီရှဲကတော့မြန်မာစစ်အစိုးရပေါ်တင်းကျပ်တဲ့မူဝါဒတွေချမှတ်ဖို့အမေရိကန်အစိုးရကပြင်ဆင်နေပြီလို့ပြောပါတယ်
။ There's many within the administration that are looking for next steps and obviously with the
အမေရိကန်အစိုးရရဲ့အပြုသဘောချင်းကပ်ဆောင်ရွက်တဲ့နီလန်းမအောင်မြင်တော့တဲ့နောက်ပိုင်းအမေရိကန်အစိုးရအဖွဲ့ထဲမှာမြန်မာစစ်အစိုးရနဲ့နောက်ထပ်ဘယ်လိုဆက်ဆံသွားမလဲဆိုတဲ့မူဝါဒတွေအတွက်ဆွေးနွေးနေကြပါပြီ။ဩစတြေးလျအစိုးရထောက်ခံပြောဆိုသလိုစေစုဝရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်မှုမြောက်မမြောက်ဆိုတာစုံစမ်းနိုင်ရေးအတွက်ဆွေးနွေးမှုတွေအတော်များများရှိနေပါတယ်။ပြီးတော့
additional financial sanctions on businessmen and members
တချိန်တည်းမှာပဲစေစုဝအဖွဲ့ဝင်တွေစစ်ကောင်းဆောင်တွေနဲ့စီးပွားရေးအရာပူပေါင်းပြီးအကျိုးမြတ်ဖြစ်ထွန်းနေတဲ့လုပ်ငန်းရှင်တွေကိုဗန္ဒာရေးအရာတိုးချဲ့ပြီးပြည်ထောင်ခတ်ဖို့အတွက်ပါဆွေးနွေးနေကြတယ်လို့ပြောသွားတာပါ။ဟုတ်ကဲ့ဒီတစ်ခါကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာစစ်ကောင်းဆောင်တွေကိုပြည်ထောင်ခတ်အရေးယူမှုတွေလုပ်ဖို့အဆိုပြုမှုတွေရှိလာမယ်ဆိုရင်တရုတ်နဲ့ရုရှားတို့ကအရင်ကလိုစစ်အစိုးရဘက်ကရက်တည်ပြီးဗီဒိုအာနာ3ကာကွယ်ကြအောင်မှာလားခင်ဗျာ
I would expect China and Russia to continue you know their efforts
တရုတ်နဲ့ရုရှားတို့ကအရင်တိုင်းပဲမြန်မာစစ်အစိုးရကိုဆက်လက်ကာကွယ်ပေးကြလိမ့်မယ်လို့မြင်ပါတယ်ဒါပေမဲ့တရုတ်နိုင်ငံရောရုရှားနိုင်ငံပါဆူဆူဝါဝါလူခွင့်ရေးချိုးဖောက်နေတဲ့မြန်မာစစ်အစိုးရကိုကာကွယ်ပေးရတဲ့အတွက်နိုင်ငံတကာအလဲမှာအင်မတန်ရှက်စရာတိတ်ခါကြဆင်းစရာအဖြစ်အဲ့ဒီနိုင်ငံတွေကိုယ်တိုင်သိရှိနေကြတယ်ဆိုတာကတော့တေးကြပါတယ်လို့မစ္စတာမီရှဲကတုံ့တက်သွားတာပါ။ဒါနဲ့မြန်မာစစ်အစိုးရပြည်ထောင်စုဝန်ကြီးဗိုလ်ချုပ်မောက်ဦးပြောသလိုဒေါအောင်ဆန်းစုကြည်ကိုနိုဝင်ဘာလလွှတ်မယ်ဆိုတာဖြစ်နိုင်မလားခင်ဗျာ
။ When was the last time the regime has ever kept their promise? So these are a group of liars.
စစ်အစိုးရဟာဘယ်တော့မှဂရုမတိခဲ့ပါဘူး။သူတို့ဟာလူလိန်လူကောက်အုပ်စုတစ်ခုပါပဲ။နိုင်ငံတကာကိုတောက်လျှောက်လိန်ညာလှည့်ပြားလာခဲ့တာဆယ်စုနှစ်တင်တဲ့ချီနေပါပြီ။မယုံကြည်ရသူတွေဖြစ်ပြီးတိုင်းရင်းသားတွေကိုတက်ပြက်နေသူတွေပြည်သူတွေရဲ့လွတ်လပ်ခွင့်တွေကိုပိတ်ပင်နေသူတွေဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကိုဖိနှိပ်နေသူတွေဖြစ်ပါတယ်။ဒါကြောင့်မဲစစ်အစိုးရဘလို့ပဲဂရုတွေပေးပေးယုံကြည်စရာမရှိပါဘူးလို့သုံးသပ်သွားတာပါ။တစ်ဆက်တည်းစစ်အစိုးရလုပ်မဲ့ရွေးကောက်ပွဲအပေါ်မစ္စတာမီရှဲရဲ့အမြင်လဲသိပြရစီလားခင်ဗျာ
။ It's not about an election. What this is all about is the constitution.
ဒီဟာရွေးကောက်ပွဲမဟုတ်ပါဘူး။နာဂစ်လေမုန်တိုင်းတက်ခဲ့ပြီးကစားကဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုအတည်ပြုခဲ့တဲ့အတိုင်းပဲဖြစ်မှာပါ။စစ်စုကတော့ရွေးကောက်ပွဲကျင်းပနိုင်ပါလိမ့်မယ်ဒါပေမဲ့အတိတ်ပဲကင်းမဲ့တဲ့ရွေးကောက်ပွဲပဲဖြစ်ပါလိမ့်မယ်ဒီရွေးကောက်ပွဲကနေလုတ်ပေးမှတခုတည်းပါပဲအဲ့ဒါကတော့ဆီယနာရှင်ဥချုပ်ရေးစနစ်အခိုင်အခန့်တိဆောက်ရေးပါပဲလူတွေမဲယုံသွားမဲပေးခွင့်ရှိမယ်လွတ်လပ်လပ်မဲထက်ခွင့်ရှိမယ်ဆိုရင်တောင်စစ်စုရဲ့ဖွဲ့စည်းဥချုပ်ပုံအတိုင်းခီးဆက်မှာမို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးကိုတစုံတရာအထောက်အကူမပြုနိုင်ဘူးလို့မစ္စတာမစ်ရှဲတုံ့တက်သွားတာပါဒါနဲ့2010ခုနှစ်နောက်ပိုင်းပေါ်ထွက်လာတဲ့မြန်မာအစိုးရနဲ့နိုင်ငံတကာရဲ့ဆက်ဆံရေးအခြေအနေကဘယ်လိုရှိနိုင်မလဲခင်ဗျာ
Within the region countries such as China countries such as
ဒေသတွင်းကဆိုရင်တရုတ်ဗီယက်နမ်ကမ္ဘောဒီးယားထိုင်းစတဲ့နိုင်ငံတွေဟာဒီအတူအယောင်ရွေးကောက်ပွဲနိုင်ငံရေးလုပ်ငန်းစဉ်ကနေဘယ်လိုပဲအပြေထွက်လာလာဆက်လက်ပြီးအနီးကပ်ပူးပေါင်းနေကြပါလိမ့်မယ်ဒါပေမဲ့အမေရိကန်ဗြိတိန်စတဲ့အနောက်နိုင်ငံတွေဩစတြေးလျနဲ့အာဆီယံတွေကဖိလစ်ပိုင်တို့ကတော့ဒီရွေးကောက်ပွဲဟာတရားမဝင်ဘူးယုံကြည်လက်ခံနိုင်တဲ့ရွေးကောက်ပွဲမဟုတ်ဘူးဆိုတာအခုကတည်းကထုတ်ပြောနေကြပါပြီစစ်ယူနီဖောင်းချုပ်ပြီးအရသာဝတ်စုံဝတ်တိုင်းပြည်ဆက်အုပ်ချုပ်မဲ့သဘောပါဘာအပြောင်းလဲမှမမျှော်လင့်နိုင်ဘူးလို့ပြောသွားတာပါရွေးကောက်ပွဲအပြီးမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကဘယ်လိုရှိလာနိုင်မလဲခင်ဗျ
I would expect it to continue to deteriorate because you are still going to have
ဆက်ပြီးဆိုးဝါးနေအောင်မှာပါဘာဖြစ်လို့လဲဆိုတော့မြန်မာပြည်သူတွေထဲမှာ စစ်အာဏာရှင်စနစ်ကိုမလိုလားသူတွေကလူများစုအဖြစ်ဆက်ရှိနေအောင်မှာပါဒီတော့ကဖိနှိပ်မှုတွေဖန်ဆီးထောင်ချနှိပ်စက်မှုတွေဆက်ရှိနေအောင်မှာဖြစ်တယ်လို့တိုင်းရင်းသားတွေရဲ့အခွင့်အရေးတွေလည်းဆုံးရှုံးနေရအောင်မှာပါလို့ပြောသွားတာပါရှေ့မြန်မာနိုင်ငံရေးမှာဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကတော့ဘယ်လိုရှိနိုင်မလဲခင်ဗျာ
I think there's going to continue to be a big role for Dao Su Chi
ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကကြီးကြီးမားမားဆက်ရှိနေဦးမှာပါလောလောဆယ်ထောင်ချခံထားရပေမဲ့မြန်မာလူထုကတော့ဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုကိုဆက်ပြီးရှာဖွေနေကြဦးမှာပါဒီနေရာမှာအလေးထားပြောချင်တာတစ်ခုကတော့မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်လိုပဲလွတ်လပ်ခွင့်ဒီမိုကရေစီရေးလူ့ခွင့်ရေးတရားမျှတမှုရှိရေးတို့အတွက်ဘာကိုမှမငဲ့ကွက်ပဲကြိုးပမ်းနေကြတဲ့တခြားသောဒေါအောင်ဆန်းစုကြည်တွေအများကြီးရှိနေကြတယ်ဆိုတာပါမြန်မာနိုင်ငံရဲ့အခြေအနေဟာတချိန်ကဆိုဗီယက်ပြည်ထောင်စုကြီးမပြိုကွဲခင်ကအခြေအနေနဲ့အတော်လေးကိုဆင်တူပါတယ်ဒီတော့ကဘလောက်ပဲဖိနှိပ်ရက်စက်မှုတွေပြင်းထန်ပါစေစစ်အာဏာရှင်စနစ်တစ်နှစ်ညီကုန်းချုပ်ပြီးမြန်မာပြည်သူတွေဒီမိုကရေစီရရှိမှာအမှန်ပါပဲလို့အမေရိကန်အစိုးရအရာရှိတွေနဲ့အနီးကလက်တွဲပြီးမြန်မာဒီမိုကရေစီအတွက်နှစ်ပေါင်းများစွာကြိုးပမ်းဆောင်ရွက်နေသူမိုက်ကယ်မစ်ချဲပြောသွားတာပါမစ္စတာမစ်ချဲဟာ1994 95နဲ့96ခုနှစ်တွေမှာဒေါအောင်ဆန်းစုကြည်နဲ့ရန်ကုန်မြို့မှာ၃ကြိမ်တိုင်တိုင်တွေ့ဆုံခဲ့ဘူးသူလည်းဖြစ်ပါတယ်ခင်ဗျာ